ရန်ကုန်မြို့တာကိတမြို့နယ်မှာဒီကနေ့လူတယောက်တနက်နေ့ပြခံရပြီးသိဆုံးသွားပါတယ်။တာကိတမြို့နယ်အပါအဝင်ရန်ကုန်မြို့ကနေရာတချို့မှာလည်းပောက်ကွဲမှုတွေဇက်တိုက်ဆိုးဆိုးဖြစ်နေပါတယ်။ဝန်ပြည်နယ်ဒိလိမြို့မှာလည်းပြည်ခံကျိုးပါတီဥက္ကဋ္ဌတင်နန်းနဲ့ပြစ်ဒဏ်ခံရပါတယ်။ဒီအချိန်ကြီးအပြည့်ဆုံးရန်ကုန်ကလာတဲ့သတင်းကိုတော့မဆုမုံကပြောပြပါမယ်ခင်
။ရန်ကုန်တိုင်းတာကိတမြို့နယ်သုံးရက်ကွက်မှာနေထိုင်တဲ့ဥဖုံးဝေဆိုတဲ့သူကိုဒီကနေ့မနက်ပိုင်းလုံးကတနက်နဲ့ပြစ်ခတ်ခဲ့လို့နေရာမှာရင်ပွဲချင်းပြီးတိတ်ဆုံးသွားပါတယ်။ဒီတနက်နဲ့ပြစ်ခတ်မှုဟာဘယ်သူလက်ချက်လဲဆိုတာကိုတော့မသိရသေးပါဘူး။အခင်းဖြစ်ပွားပြီးတဲ့အချိန်မှာတော့ရဲနဲ့စစ်တပ်ရောက်လာပြီးတော့အဲ့ဒီအနီးတစ်ဝိုက်မှာရှာဖွေစစ်ဆေးခဲ့ပါတယ်။တိတ်ဆုံးသွားသူဟာရက်ကွက်ထဲကယာယီမှုဖြစ်တယ်လို့သတင်းတွေထွက်ပေါ်ခဲ့ပေမဲ့တကယ်ကတော့စစ်ကောင်စီရဲ့သတင်းပေးဖြစ်တယ်လို့အများပြည်သူကနေမြင်ကြတဲ့သူဖြစ်တဲ့အကြောင်းအဲ့ဒီအနီးဝင်းကျင်မှာနေထိုင်သူတဦးက VOA ကိုပြောပြပါတယ်။
ใช่รู้တော့မဟုတ်ကြာဒါဒီစစ်ကောင်စီကိုတရင်ပြေးနေတဲ့အမှန်တရင်ပြေးတယောက်လို့အတူကြာပြရပါတယ်ဗျဟိုမနေ့ကတော့ပိုင်းလေးကြောက်အောင်တော့သူ့အိမ်ကိုဝင်နေဝင်ပြီးတော့မှတမင်နဲ့ကြည့်တယ်ပြီးတော့မှသူ့အိမ်ကိုဘုံတလုံးကြည့်နေလို့ကြားတယ်ကြာပြီးတော့အဲ့ပတ်ဝန်းကျင်နေမှာပြီးတော့တိုင်းကဒီအနံ့မှာဘုံကိုခွဲတယ်ပေါ့နော်သူကကြားပါတယ်ဗျလုံးလုံးရပုံမှန်ပါပဲကတခုတော့ရှိတော့ဆေးပေါင်းကြတော့ကားကြီးနဲ့တက်နေတယ်တခုလုံးတဲ့လူတွေကိုပတ်စီတယ်ပြီးတော့ရှာဖွေနေတယ
်ဒီကနေ့မနေ့ရှင်းလာပြီးဝင်းကျင်လောက်မှာဒီလိုမျိုးတနက်နေ့အဖြစ်ခံခဲ့ရတဲ့အဖြစ်ပြက်ဖြစ်ပွားခဲ့တယ်လို့ပဲတာကိတာမြို့နယ်တွေကရက်ကွက်တချို့မှာလည်းပောက်ကွဲမှုတွေဖြစ်ခဲ့ပါတယ်ဒီပောက်ကွဲမှုတွေကြောင့်ထိခိုက်ဒဏ်ရာရသူတွေရှိခဲ့တယ်လို့မြို့ကန်တဦးကပြောပြပါတယ
်ကျတော့ခုနကပုံမှန်တချို့လည်းဟိုကထပ်ပေါ်တယ်ဒီကထပ်ပေါ်တယ်ပြောတော့ကျွန်တော်တို့ကမှန်းကြတော့ခုနကလည်းပုံမှန်ပါတော့ရှိပါတယ်ဒီကံကတော့နောက်ဆုံးပေါက်တဲ့ဒီကတာကိတာတစ်ဆင်းရက်ကွက်ပကဆေးကြီးနာကဘုံကတော့ကေရီသမားပြောင်းနဲ့အလူသမီးကြီးတယောက်ထိရတယ်ကြားရတယ်
။ရဟုန်တိုင်းနိုင်တာယာမြို့နယ်၃ရက်ကွက်အတွင်းမှာရှိတဲ့နေအိမ်တစ်ခုမှာလည်းဗုဒ္ဓဘူးနေညကပေါက်ကွဲမှုတစ်ခုဖြစ်ခဲ့ပါတယ်။လူထိခိုက်မှုမရှိပေမဲ့လို့အခင်းဖြစ်ပွားပြီးပြီးချင်းပါပဲ။စစ်ကားတွေရောက်လာပြီးတော့ဒီကနေ့မှာတော့အရက်ဝတ်တွေနဲ့ရက်ကွက်ထဲမှာရှိနေကြတယ်လို့သိရပါတယ်။ပုံပြစ်ခံရတဲ့အဲ့ဒီနေအိမ်ဟာစစ်ကောင်စီကိုထောက်ခံအားပေးပြီးတော့ရက်ကွက်တွေမှာတရင်တွေကိုပေးနေတဲ့တရင်ပေးအိမ်ကိုရက်ကွက်နေပြည်သူတွေကပြောပါတယ်ဒါပေမဲ့ဒါနဲ့ပတ်သက်လို့တော့ VOA ကတိကျအတည်မပြုနိုင်ပါဘူးမွန်ပြည်နယ်ဘီးလင်းမြို့နယ်မှာလည်းပြည်ထောင်စုကြန့်ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီရဲ့မြို့နယ်ဥက္ကဋ္ဌဦးမြင့်ဆွေနဲ့သူ့ရဲ့ဇနီးဖြစ်သူဟာဒီကနေ့မနက်ပိုင်းမှာအလူးလေးရွာမှာရှိတဲ့သူတို့ပိုင်ကြက်မောက်ဥယျာဉ်ကိုသွားရင်းနဲ့တနက်နဲ့ပြစ်ခံခဲ့ရပါတယ်ဒီတနက်နဲ့ပြစ်ခံရလို့ဦးမြင့်ဆွေတေဆုံးသွားတယ်လို့မွန်ပြည်နယ်ပြည်ခိုင်ဖြိုးပါတီရဲ့တာဝန်ရှိသူတဦးကပြောပြပါတယ
်ခြံမရောက်ခင်တစ်ပါလုံးတော့အလူမှာအဲဒီလူငယ်နှစ်ယောက်ကတားတယ်တားတော့အဲ့မှာရက်ပြေးတယ်ဆိုင်တယ်ဆိုင်တယ်နဲ့သွားတော့အဲရက်ပြေးလဲတော့အဲ့မှာရက်တဲ့အချိန်မှာပြစ်တာပေါ့ပြစ်တော့ဒီဥက္ကဋ္ဌဦးမြင့်ဆွေကတော့အဲ့မှာကောင်းကြည့်ပါတယ်။နောက်သူ့မျိုးသမီးကတော့ဒီလေဝင်နဲ့မေယူကြည့်ပါတော့။အဲသူ့မျိုးသမီးကတော့တန်ရရောက်ကလင်း300ဒီဒီဝင်နေပေါ်မှာစစ်စစ်ဝင်လာတဲ့ကုတာတော့ပေါ့။မေယူကျိုးပြီးတော့မေယူကြည့်ပါတယ်။နောက်သွားသုံး6ချောင်းထွက်သွားတော့နော်။တော်တော်ကြဲအတွင်းလူနာပြေ။မင်းလူသားတော့ဟိုအသက်အန္တရာယ်တော့သိဆိုရရပေါ့နော်
။ဒါကြည့်ဒီကနေ့မွန်ပြည်နယ်ချောင်းစုံမြို့မှာလဲပြည်တော်စုကြံခိုင်ရင်းနဲ့ဖွံ့ဖြိုးရေးပါတီရဲ့ရုံးပေးကက်ရံမှာရှိတဲ့ကျွန်းတာယာခမ်းမဝင်းတွင်မှာပောက်ကွဲမှုဖြစ်ခဲ့ပါတယ်။အလားတူမေလာ၁၇ရက်နေ့တုန်းကလည်းကြိုက်ထုံမြို့ကပြည်တော်စုကြံခိုင်ရင်းနဲ့ဖွံ့ဖြိုးရေးပါတီရုံးဘုံပောက်ကွဲလို့ရုံးကင်းဆောင်နေသူတဦးဘုံစာထိမှန်ဒဏ်ရာရခဲ့ပါတယ်။ပြည်ခိုင်ဖြိုးပါတီဝင်တွေဟာပြစ်မှတ်ထားပြီးတိုက်ခိုက်ခံနေရပါတယ်လို့ပါတီတာဝန်ရှိသူတဦးကတုံ့ပြန်ပြောဆိုထားပါတယ်
။ကျွန်တော်တို့ပါတီကပါတီနိုင်ငံရေးကသွားနေတာရဲလို့ကျန်တာဘာမှမပတ်သက်ဘူးလေ။အဲ့တော့လေသူတို့ကကျွန်တော်တို့ဘုံမှာအဲ့လိုပြစ်မှတ်တွေထားလာတာတော့ဒါမကောင်းဘူး။ဒါကနိုင်ငံရေးပါတီချင်းချင်းဒီလိုပြောမယ်ဆိုရင်တော့ကျွန်တော်တို့ကလက်နက်ကင်တာတဲ့ဖွဲ့စည်းလည်းမဟုတ်ဘူး။နောက်ကျွန်တော်တို့ကဒီလိုတို့ကပြင်းနေဖွဲ့စည်းလည်းမဟုတ်ဘူး။ပြီးရင်ဘာမှကျွန်တော်တို့ရဲ့ပါတီလုံငန်းကိုပဲကျွန်တော်တို့လုပ်နေတဲ့လူတွေဖြစ်တယ်ပေါ့။ဒါအဲ့လိုမျိုးပုံမှာတော့ဒီလိုမျိုးချမ်းပဲခါရတယ်။လက်နက်မရှိတဲ့လူလက်နက်နဲ့ချမ်းပဲခါရတယ်ဆိုတဲ့အားရတော့ကျွန်တော်အနေနဲ့ဒါမဖြစ်သင့်တဲ့အခြေအနေတွေပေါ့နော်
။ဒီတိုက်ခိုက်မှုတွေကိုဘယ်သူတွေကလှုပ်ဆောင်နေသလဲဆိုတာကိုတော့အတိအကျမသိရသေးပါဘူး။အခုလိုရန်ကုန်မြို့အပါဝင်မြို့တွေမှာစစ်တပ်နဲ့ရဲလုံခြုံရေးတွေဘက်ကကင်းနဲ့တွာလာနေချိန်မှာပဲဒီလိုမျိုးကျူးလွန်သူမပေါ်တဲ့တနက်နဲ့အပြစ်ခံခဲ့ရတာတွေပေါက်ကွဲမှုတွေဖြစ်ပွားနေတာကြောင့်ပြည်သူလူထုကြားမှာတော့လုံခြုံရေးအတွက်အထူးစိုးရိမ်ပူပန်နေကြပါတယ်ရှင်။